အမေရိကန်ပြည်ထောင်စုမှာအသားထုတ်လုပ်တဲ့ဆက်ရုံတွေမှာ NDA ရှိတဲ့အလုပ်တွေမှာကလေးအလုပ်သမားတွေတရာကျော်ကိုငှားရမ်းအလုပ်လုပ်ခိုင်းခဲ့မှုနဲ့အမေရိကန်ကုမ္ပဏီတစ်ခုကိုဒေါ်လာ 1.5 သန်းတိုင်တတ်ခဲ့တဲ့အကြောင်းအလုပ်သမားဝန်ကြီးဌာနကတောက်ကြနေမှာပြောဆိုလိုက်ပါတယ်။စားသောက်ကုန်လုပ်ငန်းအတွက်တန်ရှင်းရေးလုပ်ပေးတဲ့ကုမ္ပဏီကအသက်73နှစ်ကနေ18နှစ်အကြာကလေးတရာ2ယောက်ထက်မနည်းကိုအလုပ်ခံထားခဲ့ပြီးသူတို့ကိုပြည်နယ်၈ခုကစက်ရုံ73ခုမှာညာဆိုင်အလုပ်ဆင်ခိုင်းခဲ့တဲ့အကြောင်းတာဝန်ရှိသူတွေကစစ်ဆေးတွေ့ရှိခဲ့ပါတယ်။ကလေးတွေကအန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေထိတွေ့ကင်တွေ့ရသလိုအသားတွေကိုလှီးဖြတ်တဲ့လွှတ်တွေကိုလည်းတန်ရှင်းပေးခဲ့ရပါတယ်။အနည်းဆုံးအရွယ်မရောက်သေးသူ3ဦးလောက်အထိထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အလုပ်သမားဌာနကပြောဆိုပါတယ်။သူတို့အလုပ်လုပ်ပေးနေရတဲ့ကုမ္ပဏီတွေဟာ Tyson, JBS Food နဲ့ Car Grey တို့လိုအဓိကအသားထုတ်လုပ်တဲ့ကုမ္ပဏီကြီးတွေဖြစ်ပေမဲ့ဒီကုမ္ပဏီကြီးတွေကိုတော့ဒဏ်ရိုက်ခဲ့တာမရှိပါဘူး။